ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာ9ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုစတင်လိုက်ပါပြီ။မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုရခိုင်ပြည်နယ်ကိုလည်းကိုယ်တိုင်သွားရောက်မှဖြစ်ပါတယ်။မြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့တာပါ။မတ်သိန်ကီထိုက်စူးစီးတင်ပြပေးထားပါတယ်ရှင်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာနိုင်ငံခီးစဉ်ကိုမေလ20ရက်နေ့တနင်္လာနေ့မှာစတင်လိုက်ပြီဖြစ်ပါတယ်။သူခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံကဒုက္ခသည်တွေအရေးကိစ္စကိုဦးစားပေးမှာဖြစ်တယ်လို့ရခိုင်ပြည်ပခအရေးပြည်စုံနဲ့ရေရှည်ဖြည့်ရှင်းချက်တွေထွက်ပေါ်လာရေးမြမကြိုးပမ်းချက်တွေကိုလည်းဆွေးနွေးမှာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂယုံ UNHCR ရဲ့အကြီးအကဲချက်မှာဖော်ပြထားပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အကြောင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတက်ဖင်ဒူဂျီရစ်ကတနင်္လာနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုသွားပါတယ
်။ Filippo Grandi, the High Commissioner for Refugees, began a 5-day visit to Myanmar today. This
is the first. ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မားရဲ့ကြာမြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်။2019ခုနှစ်ဩဂုတ်လနောက်ပိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံအကြီးအကဲရဲ့ပထမဆုံးမြန်မာခီးစဉ်လည်းဖြစ်ပါတယ်။မစ္စတာဂရန်ဒီကပထမဆုံးနှစ်ရက်မှာတော့ရခိုင်ပြည်နယ်ကိုသွားဖို့အစီအစဉ်ထားပါတယ်။စစ်တွေနဲ့မြောက်ပိုင်းမြို့နယ်တွေကလူမှုအတိုင်းဝိုင်းရင်းနဲ့သူတွေ့ဆုံမှာဖြစ်တယ်လို့ပြည်နယ်ဒေသန္တရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါ။ဒီသတင်းမှတ်ကုန်ပိုင်းမှာတော့မြို့တော်နေပြည်တော်မှာမြန်မာအစိုးရအကြီးအကဲတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ
်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီအနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းတုန်းကရခိုင်ပြည်နယ်ကိုတွားရောက်ဖို့အစီအစဉ်ခဲ့သေးတာဖြစ်ပေမဲ့မြန်မာအာဏာပိုင်တွေဘက်ကမြန်မာနိုင်ငံခီးစဉ်ကိုဆိုင်းငံ့ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်တပ်ဖွဲ့ EA နဲ့မြန်မာအစိုးရကြားတိုက်ပွဲတွေဖြစ်လာတာကြောင့်မြန်မာဘက်က UNHCR အကြီးအကဲရဲ့ခီးစဉ်ကိုဆိုင်းငံ့လိုက်တာလို့လဲကုလသမဂ္ဂဘက်ကပြောဆိုခဲ့တာပါ။အခုချိန်ထိလည်းရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေမငြိမ်သက်သေးသလိုစစ်ကြောင်ထွက်ပြေးတိမ်းရှောင်နေရသူတွေလည်းရှိနေသေးပါ။မေလ20ရက်နေ့မြန်မာခီးစဉ်မတိုင်မီပြီးခဲ့တဲ့ဤပြည်လဒုံကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတွားရောက်ခဲ့ပါတယ်။ခီးစဉ်အတွင်းဒုက္ခသည်တွေကိုပထမဆုံးအချိန်အတိအမှတ်ပြုကပ်ပြားထုတ်ပေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးလဲမစ္စတာဂရန်ဒီကအခုလိုပြောခဲ့ပါတယ
် Having an identity is a basic human right
ပြည်ပဝါဖြစ်တယ်ဆိုတဲ့ထောက်ထားတစ်ခုရှိတာကအခြေခံလူ့ခွင့်ရေးဖြစ်ပါတယ်နောက်ထပ်သတိပြုရမှာကဒီလူတွေတွေကအများပြားဆိုရင်သူတို့ဘဝတစ်ချောင်းလုံးမေမေရရအတိအမှတ်ပြည့်စုံမရှိခဲ့ကြပါဘူးဒါကြောင့်သူတို့အတွက်ပို့ပြီးတော့ဂုဏ်သိက္ခာရှိတဲ့ဘဝမျိုးဖြစ်လာစေမယ်ထူးခြားတဲ့ခိုက်အတန့်ဖြစ်ပါတယ်
လက်တလုံးမှာတော့ရိုဟင်ဂျာဒုက္ခသည်2သိန်းခွဲကျော်ကိုအတိအမှတ်ပြုကပ်ပြားတွေထုတ်ပေးပြီးဖြစ်ပြီးတရက်ကိုလူ4000ကျော်နှုန်းနဲ့ဆက်ထုတ်ပေးနေတယ်လို့လဲ UNHCR ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒုက္ခသည်တွေဌာနပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားနှစ်နိုင်ငံသဘောတူညီချက်နောက်ဘင်္ဂလားဒေ့ရှ်မြန်မာနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံ UNHCR အကြားနားလည်မှုစာချုပ်လာတွေနဲ့အညီထုတ်ပေးတဲ့အတိအမှတ်ပြုကပ်ပြားတွေဟာဆိုရင်ဒုက္ခသည်တွေဌာနပြန်ခွင့်ကိုအကာအကွယ်ပေးထားတာလို့လဲ UNHCR ရဲ့ကြေညာချက်ကပြောပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့ UNDP နဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာအရမြန်မာနိုင်ငံတွင်လုပ်ငန်းအကောင့်ထယ်ဖို့မှုတွေကနှေးကွေးနေတယ်။နောက်မြန်မာနိုင်ငံတွင်ကအကူအညီလိုအပ်နေသူတွေထံကိုအကူအညီပေးရေးလှုပ်သားတွေတွားရောက်ခွင့်ရရေးအရေးကြီးတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြီးခဲ့တဲ့ဧပြီလထုံးကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအစီရင်ခံခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးအတွက်လုံခြုံရေးပြန်ပြီးတော့ထိန်းသိမ်းဖို့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့ရိုဟင်ဂျာတွေရဲ့အခွင့်အရေးတိုးတက်ရရှိဖို့ကိုကဘာတဝမ်ဒုက္ခသည်အရေးကုလသမဂ္ဂလုံခြုံရေးကောင်စီတင်ပြတာမှာမစ္စတာဂရန်ဒီကမြန်မာနိုင်ငံအကြောင်းထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်